ရုရှားရဲ့ယူကရိန်းကျူးကျော်စစ်တစ်နှစ်ပြည့်ပြီးချိန်မှာယူကရိန်းရဲ့ရုရှားကိုခုခံတွန်းလှန်ရေးအတွက်အမေရိကန်စစ်ဌာနချုပ်ပန်တဂွန်ကနေဒေါ်လာ1ဘီလီယံကျော်စီးရေးထောက်ပံ့မှုတွေထပ်ပြီးပေးမယ်လို့အမေရိကန်သမ္မတအင်ဂျူကတောက်ကြနေမှာထင်ညာပါတယ်။အခုပေးမယ့်အကူအညီထဲမှာ HIMARS ဒုံးကျည်စနစ်အတွက်ကြီးရထပ်ပေးမှာဖြစ်တယ်လို့တိငါငါမမအမြောက်ကြီးရလေဇာနဲ့ထိန်းချောင်းတဲ့ဒုံးကျည်စနစ်တွေအတွက်ကြီးရနဲ့လက်ကျင်တင်တန်းပေးရလက်နက်တွေထိန်းသိမ်းပြုပြင်ရတို့အတွက်ရန်ပုံကိုလည်းပါဝင်မှာဖြစ်ပါတယ်။ယူကရိန်းရဲ့ရုရှားအတွက်အောင်ပွဲဘရောမှာမဖြစ်စေရဘူးဆိုတဲ့ကတိကိုလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကထပ်လောင်းပြောကြားခဲ့တာပါ။
A dictator bent on rebuilding an empire.
Empire ရဲ့တစ်ခုပြန်ပြီးတော့တည်ထောင်လို့တဲ့အာဏာရှင်ပြည်ရဲ့စိတ်အားထက်သန်မှုကလူလူရဲ့လွတ်လပ်မှုမြန်လုံးမှုကိုဘရော့မှခြေဖြတ်နိုင်မှာမဟုတ်ဘူး။လွတ်လပ်လူစိတ်ကိုရက်ဆက်ကြမ်းကြုတ်မှုတွေနဲ့ဘရော့မှခြေဖြတ်လို့မရဘူးလို့သမ္မတဘိုင်ဒန်ကပြောပါတယ်။ယူကရိန်းရဲ့အခြေခံအဆောက်အအုံတွေကိုကူညီထောက်ပံ့ရေးအမေရိကန်ဘက်ကပိုင်းဖြတ်ထားတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထနီဘလင်ကင်ကပြောပါတယ်။အမေရိကန်နိုင်ငံရဲ့ဌာနဟာအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးဌာနအမေရိကန်ဘဏ္ဍာရေးဌာနတို့နဲ့ပူးပေါင်းပြီးဒေါ်လာ10ဘီလီယံကူညီမှာဖြစ်ပြီးတော့ဒီထဲမှာယူကရိန်းကိုဗန်နိုင်းပံ့ပိုးမှုအပြင်ရုရှားရဲ့တိုက်ခိုက်မှုဒဏ်ခံရတဲ့ပြည်သူတွေအတွက်စွန့်ရင်ဆိုင်ရာထောက်ပံ့ရေးလည်းပါဝင်ပါတယ်။ရုရှားကိုခုခံကာဝေနေတဲ့ယူကရိန်းအတွက်ဒီရန်မုံတွေကအရေးကြီးတယ်လို့လည်းပြောပါတယ်။